စီးပွားရေးနဲ့ဒေသဖွံ့ဖြိုးဖို့ရည်ရွယ်ပြီးတော့မောင်နှောစီးပွားရေးဇုံကိုအစိုးရကစတင်ဆောင်ရွက်နေပါတယ်။ပဋိပက္ခတွေဖြစ်ခဲ့တဲ့ဒေသထဲမှာအခုလိုစီးပွားရေးဇုံလုပ်တဲ့အတွက်ရှီခိုင်ပြည်နယ်စီးပွားရေးဖွံ့ဖြိုးတိုးတက်လာဖို့အပြင်ဖွံ့ဖြိုးမှုအားနည်းနေတဲ့လူမှုဘဝတွေပါတိုးတက်လာနိုင်မယ်လို့အစိုးရဖက်ကမျှော်လင့်နေကြပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းကမမေခါကသတင်းပေးပို့ထားပါတယ်
။စီးပွားရေးဖွံ့ဖြိုးမှုအားနည်းနေတဲ့အပြင်ပရိပခတွေကြောင့်မှနလန်မထူနိုင်ဖြစ်နေရတဲ့ရခိုင်ပြည်နယ်မြောက်ပိုင်းမောင်တော်ဒေသမှာအစိုးရနဲ့ပုဂ္ဂလိကတို့ပူးပေါင်းပြီးငွေကျပ်တန်း2200အကုန်ခံကစီးပွားရေးဇုံတစ်ခုကိုစတင်ဆောက်လုပ်လို့နေပြီဖြစ်ပါတယ်။မောင်နှောမြို့နယ်အနောက်ဘက်2မိုင်လောက်ကနတ်မြင့်နယ်ကញင်ချောင်းစုံတဲ့နေရာမှာကញင်ချောင်းစီးပွားရေးဇုံလို့လည်းခေါ်တဲ့မောင်နှောစီးပွားရေးဇုံကိုစတင်ဆောင်ရွက်နေတာဖြစ်ပါတယ်။1990ပတ်ဝန်းကျင်လောက်ထဲကဘင်္ဂလားဒေ့ရှ်နိုင်ငံနဲ့နယ်စပ်ကုန်သွယ်ရေးသဘောတူစာချုပ်လက်မှတ်ရေးထိုးပြီးမောင်နှောဒေသမှာနယ်စပ်ကုန်သွယ်ရေးစခန်းတစ်ခုအနေနဲ့တည်ရှိခဲ့တဲ့နေရာကိုအခုခါမှာတော့စီးပွားရေးဇုံတစ်ခုအနေနဲ့တိုးချဲ့လိုက်တာဖြစ်ပါတယ်။ဒီလိုတိုးချဲ့လိုက်တာနဲ့ပတ်သက်လို့ရခိုင်ပြည်နယ်အစိုးရဖွဲ့ဗန္နာရေးအခွန်စီမံကိန်းနဲ့စီးပွားရေးဝန်ကြီးဦးကျော်အေးသိန်းကအခုလိုပြောဆိုခဲ့တာဖြစ်ပါတယ်။
ဟုတ်ပါဘောနေနေဒီမတည်ငြိမ်ဘူးဆိုတာကလည်းဒီကစီးပွားရေးအခြေခံမကောင်းတာလေးပါတယ်လေ။ဒါစီးပွားရေးအခြေခံမရှိဘူးအလုံးတိုင်းခွင့်လွှင့်တွေမရှိဘူးဆိုတော့လူတွေရဲ့စိတ်ကတခြားဘက်ကိုရောက်လာပါတော့နော်။အင်ဂျင်နီယာအဲ့ဒီကမှစီးပွားရေးအခွင့်အလမ်းတွေဖန်တီးပေးခြင်းအားဖြင့်လူတွေအလုံးတိုင်းခွင့်လွှင့်တွေရလာပြီးတော့အဲ့ဒီမှာအလုံးလုံးလာမယ်ဝင်ငွေတွေရလာမယ်ဆိုပြီးတခြားဘက်ကိုအာရုံမရောက်ဘူးနဲ့ဒီဘက်ဝင်ငွေရရှိဖို့ဘက်ကပဲအာရုံစုဆက်လာမယ်သဘောကြည့်တော့ဒေတာတည်ငြိမ်ရေးကိုလည်းတကယ်ကအထောက်အပံ့ဖြစ်အောင်ပါတော့။ဒီလိုမျိုးရင်မှန်းပြီးတော့ဒီစုံကိုအင်ဂျင်နီယာပေါ်
မောင်နှောနယ်စပ်ကုံသွဲရေးကញင်ချောင်းကုံသွဲရေးစီးပွားရေးဆောင်လို့နာမည်ရနေတဲ့ဒီစီးပွားရေးဆောင်ဟာမြန်မာနိုင်ငံနယ်စပ်ကုံသွဲရေးစခန်းတွေထဲမှာတော့ပို့ကုန်အသာစီးရယူထားနိုင်တဲ့နယ်စပ်ကုံသွဲရေးဆောင်တစ်ခုလည်းဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကရေတွက်ပစ္စည်းအခြေခံအစားအသောက်ကစလို့အဝတ်အထည်တွေအထိပို့ကုန်တွေကိုတင်ပို့နေတဲ့ဒီစခန်းဟာ2012ခုနှစ်မှာဖြစ်ခဲ့တဲ့ဘာသာရေးလူမျိုးရေးအခြေခံနဲ့ရခိုင်ပရိပခတွေအပြီးမှာတော့ကုန်သွယ်မှုပမာဏဟာထပ်ဝက်ကျော်လောက်ကျဆင်းခဲ့ရပါတယ်။တမရဟောင်းဦးသိန်းစိန်အစိုးရလက်ထက်ထဲကကြောက်ဖြူစီးပွားရေးဆောင်ပုံနာကျွန်းဆက်မှုဆောင်စရရီတိဆောက်ဖို့လုပ်နေခြင်းတဲ့တပြိုင်တည်းစစ်တွေနဲ့ရခိုင်ပြည်နယ်မြောက်ပိုင်းဒေသအချို့မှာပါနယ်စပ်ကုန်သွယ်ရေးစခန်းတွေထပ်တိုးဖို့လှုံ့ဆော်ခဲ့တာတွေရှိခဲ့ပါတယ်။ဒါပေမဲ့လည်းနယ်မြေတည်ငြိမ်မှုမရှိတာကြောင့်ရင်းနှီးမြှုပ်နှံမှုကိုဆွဲဆောင်နိုင်ခြင်းမရှိဘဲတိုးချဲ့မဲ့အစီအစဉ်တွေကိုဆိုင်းငံ့ထားခဲ့ရတာပဲဖြစ်ပါတယ်။လက်ရှိမှာစလုပ်နေပြီဖြစ်တဲ့မောင်တော်စီးပွားရေးဆောင်အကောင့်ထယ်ဖို့ရေးကိုရခိုင်ပြည်နယ်အစိုးရအဖွဲ့နဲ့နတ်မြစ်အလင်းတန်းကုမ္ပဏီတို့ကပူးပေါင်းလှုပ်ဆောင်မယ်လို့ဦးကျော်အေးသိန်းကပြောပါတယ်။စီးပွားရေးဆောင်ကိုအခုချိန်မှာစတင်တည်ဆောက်နေပြီဖြစ်ပြီးလာမယ့်2018မတ်လကုန်လောက်မှာလုပ်ငန်းတွေပြီးလိမ့်မယ်လို့အစိုးရဘက်ကမျှော်လင့်နေကြပါတယ်။ဒီစီးပွားရေးဆောင်မှာတော့ဂိုဒေါင်တွေကုန်တင်ကုန်ချကွင်းတွေနဲ့တဲခိုကန်စားတောက်ဆိုင်ငါးပစုံထားနိုင်တဲ့အေးကန်းတွေကိုတိဆောက်သွားမှာဖြစ်တယ်လို့ဦးကျော်အေးသိန်းကပြောပါတယ်။လက်ရှိမှာတော့ဇုံအတွင်းပတ်လန်းဖောက်လုပ်တာ၊ခြံစည်းရိုးကာတာ၊ဇုံကနေမောင်တော်ကိုသွားနိုင်မဲ့တီးသန့်လန်းဖောက်လုပ်တာစတဲ့လုပ်ငန်းတွေစတင်လုပ်ကိုင်နေပြီလို့ဝင်ကြီးကပြောပါတယ်။
ဒီဘောရေးဆောင်တဲ့လိုတဲ့ infra တွေဒီလမ်းတွေ၊မြေတွေ၊အဆောက်အုံတွေအဲ့ဒါတွေစပြီးလုပ်နေပြီပေါ့။ဟိုဒီကနောက်ပင်ရင်ဆောင်ဆိုတာကလေဒီအနေတော်တော့ကောင်းတော့တင်ဖို့ကြီးတွေဒါကလေးရန်ကုန်ကနေလာတဲ့တင်ဖို့ရေးအဲ့မှာဒါကလေးဆိုက်လို့ရတယ်။ဆိုတော့ဒီလိုမျိုးခွင့်လန်းနေရှိတဲ့နေရာပေါ့ငယ်တို့ကတော့ကြည့်ကြည်ရ။ဒီထက်ပစ္စည်းတွေရှိတယ်လေပစွန်တို့ဟာတို့လေအဲ့ဒီကောင်တွေကိုလည်းဒီအတက်လုပ်တဲ့စက်ယုံတွေပါလေနောက်ကြီးချင်းမှပေါ်လာမှာပေါ့။ရင်းရင်းမြုံနယ်မှုအဲ့ဒီမှာလာဖို့ရင်းရင်းမြုံနယ်ကတော့အဓိကသူကဟိုဒင်းလာတဲ့ကုန်တင်မှုကိုစတင်ပြီးတော့လုပ်ရစီပေါ်ဆောင်ဆိုတော့အဲ့ဒီကုန်တင်မှုနဲ့ရင်းနှီးတဲ့နိုင်ငံဘက်မှာရှိနေတဲ့လုပ်ငန်းတွေပေါ့နော်အဲ့ဒီလုပ်ငန်းတွေတော့အဓိကဦးစားပေးပြီးတကယ်တော့လုပ်မှာအဓိကကုန်တင်ရေးနဲ့ပတ်သက်တဲ့လုပ်ငန်းတွေကိုအဓိကလုပ်မှာပေါ့
ဒီစီးပွားရေးဆောင်ပြီးသွားရင်တော့ဘင်္ဂလားဒေ့ရှ်နဲ့သာမကအိန္ဒိယနိုင်ငံနဲ့ပါကုန်သွယ်ရေးတိုးတက်ဖို့အတွက်ဆိုးရွားကမျှော်မှန်းထားပါတယ်မောင်နှောစီးပွားရေးဆောင်အကောင့်ထယ်ဖော်မဲ့ဒုတိယအဆင့်မှာစိတ်ကန်းဆောက်လုပ်မဲ့အစီအစဉ်တွေလည်းပါဝင်လာကြောင်းကញင်ချောင်းနှစ်ဘေးမှာတင်မော်ရီ24နိုင်ဝင်ထနိုင်ဖို့နဲ့တစ်ဖက်ဘင်္ဂလားဒေ့ရှ်နိုင်ငံစိတ်ကန်းနဲ့ချိတ်ဆက်နိုင်ဖို့အတွက်လည်းအစိုးရဘက်ကမျှော်လင့်နေတာတွေရှိပါတယ်။ခိုင်ဒေတာအတွင်ဖြစ်ခဲ့တဲ့ပြည်ပကတွေဟာစီးပွားရေးဖွံ့ဖြိုးမှုအားနည်းတာလူနေမှုနှိမ့်ကျတာတွေကြောင့်ဖြစ်တယ်လို့သုံးသပ်နေကြသလိုကုလသမဂ္ဂအတွင်းရေးမှူးချုပ်ဟောင်းကိုဖီအာနန်ဦးဆောင်တဲ့ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်ကလည်းရခိုင်ဒေတာကိုစီးပွားရေးလူမှုရေးဖွံ့ဖြိုးတိုးတက်အောင်လုပ်ဖို့သူ့ရဲ့အကြံပြုစာမှာဖော်ပြထားပါတယ်။ဒီအကြံပြုချက်တွေအတိုင်းကောင်တဲ့ဖော်နိုင်ဖို့လှုံ့ဆော်လာတာဖြစ်တယ်လို့ရခိုင်အစိုးရဘက်ကတော့ပြောဆိုထားပါရှင်။